စကိုင်းတိုင်းကလင်းမြို့နယ်ရှားရော့ရွာမှာစစ်ချောင်းနေသူတွေအတွက်အနည်းငယ်ချုံဆောင်အလျင်မီလိုအပ်နေတယ်လို့စစ်ပေးဆောင်တွေကပြောပါတယ်။သူတို့ဟာနေရက်မပြတ်နိုင်ပဲဖြစ်နေတာ၃နှစ်ကျော်ရှိနေပြီးကိုထုကိုတာစစ်ဆောင်နေရတဲ့အတွက်ရရအလုပ်လုပ်ကင်ကကူညီတွေလည်းလိုအပ်နေတာပါ။ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တငီထက်ကပဲဆက်ပြောပြပေးပါဦးခင်ဗျာ
။ကလင်းမြို့နယ်ရှားရော့ရွာမှာကိုထုကိုတာစစ်ဆောင်နေကြသူတွေအတွက်အခုနှစ်ဆောင်းရာသီအနှွေးနယ်နဲ့ခြုံဆောင်တွေအရေးတကြီးလိုအပ်နေတယ်လို့ဆစ်ဆောင်နေသူတို့ကပြောပါတယ်
။ကျွန်တော်တို့အစအစခက်ခဲနေတာတော့ခြုံဖို့လေးတွေခက်ခဲတယ်ကြာတန်နေတ냐လေးလေကိုကြီးဆောင်ရပေးပါဦးများ။လူရှင်လေးကိုလည်းထိုက်ပြီးတော့လေတော့အကူရတာပေါ့ကျွန်တော်တို့ရရလို့ကလေးတွေလည်းလုံးမဆိုင်လေးတွေဆူဆောင်းဝဲရတယ်ဗျ။လိုအပ်ဆောင်လေးတွေလည်းတမနေလုံးလုံးမှာပါ9000ရတယ်ဗျ။ပဲချစ်တဲ့ပဲပုံထိုးတွေနှဲစွာနှမ်းပြီးနိုင်အောင်နှမ်းပုံထိုးနှမ်းချစ်ပါလေအဲ့ဒါလေးတွေလုပ်ကြတယ်ဗျဒါချွတ်တယ်ပါလေကျွန်တော်တို့ရွာလေးက
အနာသိမ့်ပြီးနောက်ပိုင်းဒီရက်ကနေထွက်ပြေးလာရပြီးစစ်ဆောင်နေတာ၃နှစ်ကျော်လာချင်းအိမ်ပြန်နိုင်ဖို့ကပြူရွာတွေချားမှရှိနေလို့ရွာထဲပြန်ဝင်ဖို့ခက်နေတယ်လို့ပြောပါတယ်အခုစစ်ဆောင်နေရတဲ့နေရာမှာစည်ရီပြိပခတ်မရှိပေမဲ့လက်နေကြီးတန်းနားဆွင့်နေရပြီးပုံကိုချင်းတွေလည်းတူထတယ်လို့ဆက်ပြီးပြောပါတယ
်ကျွန်တော်တို့ဒါအိမ်ထဲနဲ့ပုံချင်းလေးတွေအားလုံးတူထတယ်ဗျသူကြောက်တော့မရှိဘူးကြာကျွန်တော်တို့ဘက်ကတော့အေးတယ်လက်နေချင်းတွေနဲ့နန်းထူတာတော့မရှိတာဗ
ျကလေးမျိုးနယ်မှာဖြစ်ပွားနေတဲ့ပြိပခါတွေကြောင့်2020ခုနှစ်နှစ်ကုန်ပိုင်းကတည်းကအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်ထားပါတယ်ရေရှင်နဲ့ရှာရော့ဆစ်ဆောင်နေကြတဲ့သူတွေအတွက်စားတောင်းနေထိုင်ရေးအခက်အခဲတွေရှိနေတယ်လို့ဆစ်ဆောင်ကူညီပေးနေသူတဦးကလည်းပြောပါတယ်
သူတို့တော်တော်လေးကိုခက်ခဲတာကတော့တချို့ကြလည်းပဲစောင့်ဝင်နေမပြေနေတာလေးတွေဒီလောလောဆယ်ကဒီချုံချုံဆောင်နဲ့အနှွေးတွေလေးတွေတို့ခဏမှလုံးဝမပါခဲ့တာဗျာကျွန်တော်တို့ငကိုတော့ကတော့စပားဆိုလို့ရှိရင်လည်းပဲဟိုဧကပြတ်တင်းနဲ့ဗာဒီနဲ့အလိုရိပ်ကြပြုတ်ကြတာဆိုတော့လေအခုကတော့သူတို့ဆက်တင်နေရိပ်ကြတာဆိုတော့သူတို့ကလည်းလုံးလက်လုံးလက်စားကလည်းသူအားကိုးလို့မရဘူးဖြစ်နေတယ်လောလောဆယ်ကတော့ချုံချုံဆောင်အဓိကအရေးကြီးတာပေါ့
ကလေးမျိုးတစ်ခုလုံးမှာစစ်ပေးဒုက္ခတဲ့ဥယျာဟာ3000ဝန်းကျင်ရှိတယ်လို့စစ်ဆောင်ကူညီနေသူတွေရဲ့စည်ရင်အရသိရပါတယ်။အဲ့ဒီတဲကရေရှင်နဲ့ရှာတော့မှာစစ်ဆောင်ရသူတွေဟာ3နှစ်ကျော်လာချင်းအထိကိုတူကိုဒရုန်းကန်နေရပြီးကာလကြာလာတာနဲ့အမျှအလူရှင်တွေရဲ့အကူအညီတွေလိုအပ်နေတယ်လို့ပြောကြပါတယ်။